မဲခေါင်မြစ်ကြီးထဲမှာရေအားလျှက်စစ်ထောက်ဖို့ဆယ်ရီတိဆောက်မယ်ဆိုရင်ငါးအရင်းမြစ်တွေကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့မဲခေါင်မြစ်ကော်မရှင် MRC ကအသေးစိတ်လေးလာပြုစုထားတဲ့အစီရင်ခံစာတစ်စောင်မှာသတိပေးထားပါတယ်ဒါပေမဲ့လည်းကော်မရှင်မှာပါတဲ့အဖွဲ့ဝင်နိုင်ငံတွေကဗီယက်နမ်ကလွဲလို့ကျန်တဲ့ခေါင်းဆောင်တွေကတော့ဒီအခြေအနေကိုထည့်သွင်းစဉ်းစားရတဲ့ဆိုတဲ့အရေးလက္ခဏာမျိုးမပြကြပါဘူးမဲခေါင်မြစ်ဆယ်စီမံကိန်းတွေကြောင့်သက်ဆိုင်ရာနိုင်ငံတွေအပေါ်ဘလောက်ထိခိုက်နိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံ Siem Reap ကနေပြီးတော့ David Boal နဲ့ San Narendra ပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိမ်းတင်ပြပါမယ်ရှင
်မဲခေါင်မြစ်ကော်မရှင် MRC က6နှစ်ကြာအချိန်ယူပြီးလေ့လာပြုစုထားတဲ့အစီရင်ခံစာကို Siem Reap မှာလုပ်တဲ့တတိယကြိမ် MRC ထိပ်သီးအစည်းအဝေးတွင်အဖွဲ့ဝင်၄နိုင်ငံကဝန်ကြီးချုပ်တွေကိုတင်ပြခဲ့တာပါလက်ရှိစီစဉ်ထားတဲ့ရေအားလျှက်စစ်ထုတ်လုပ်ရေးဆယ်စီမံကိန်းတွေကိုဆက်လုပ်သွားမယ်ဆိုရင်စိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်ဆိုတာကိုလေ့လာချက်မှာသတိပေးထားပါတယ်ဒီလေ့လာချက်ထဲမှာစိုးရင်စရာအကောင်းဆုံးတွေ့ရှိချက်ကတော့လက်ရှိဆယ်စီမံကိန်းတွေကိုသာအပြည့်အဝဆက်ပြီးအကောင်အထည်ဖော်မယ်ဆိုရင်2040ပြည့်နှစ်ရောက်တဲ့အခါမဲခေါင်မြဝမ်းထဲကိုစီဝင်တဲ့နှုန်းမြေပမာဏဟာ69ရာခိုင်နှုန်းအထိဆုံးရှုံးသွားနိုင်တယ်ဆိုတာပါပဲမဲခေါင်မြစ်ရဲ့ဂေဟာစနစ်နဲ့သဘောပေါက်ဝန်းကျင်ဟာစိုးရွားစွာယိုယွင်းနေပြီလို့ဆိုပြီးအထူးအလေးထားတုံ့ပြန်လှုပ်ဆောင်ကြဖို့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကထိပ်သီးအစည်းအဝေးတွင်နှိုးဆော်သွားပါတယ်
။မဲခေါင်မြစ်ချဖြစ်မှုတာရှီယာဆန်ငံရေးစီဝင်တာကံယူရန်တွေမြစ်ကဘာတွေမြေတွေတိုက်စားဆွန့်ဆုံလာတာတွေကလူပေါင်း30ကျော်ရဲ့အဆက်အသွယ်ဝန်းကျင်ကိုချိန်ချောက်လာနေပါတယ်။ဒါကြောင့်မဲခေါင်မြဝကျွန်းပေါ်ဒေသဆက်ပြီးဖွံ့ဖြိုးတိုးတက်ရေးဒေသတွင်းစပကြီးအဖြစ်ငါးဖန်လုပ်ငန်းအဓိကနေရာအဖြစ်နှစ်ပေါင်းရာပေါင်းများစွာတည်လာတဲ့အမျှဒေသတွင်းစားနပ်ရိက္ခာဖူလုံရေးအဓိကဆန်ထုတ်လုပ်ရာဒေသအဖြစ်ဆက်ပြီးတည်ရှိနေရတဲ့ခိုင်မာတဲ့လုံဆောင်ချက်တွေအချိန်မီလောက်ကြဖို့လိုအပ်ပါတယ
်ထေရီစီဝေးအင်ရှင်ကမ္ဘောဒီးယားနိုင်ငံဟာလည်းမြေအတွင်းဆယ်ရီတိဆောက်တာကြောင့်ဆိုးရွားတဲ့အကျိုးဆက်ကိုခံစားရလိမ့်မယ်လို့စာမျက်နှာ3600ပါလေ့လာချက်မှာပြောထားပါတယ်အကြောင်းကတော့ကမ္ဘောဒီးယားလူလူအများပြားဟာအာဟာရအရင်းအမြစ်ဖြစ်ငါးကိုအဓိကစားသုံးနေကြတာကြောင့်ပါဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့အဖွင့်အမြင်ကမှရေအားလျှက်စစ်နဲ့ပတ်သက်ပြီးဘာမှပြောမသွားပဲလူရေတိုးတက်မှုအလင်းအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့ရေစားနပ်ရိက္ခာနဲ့စွန့်အင်ပိုပြီးလိုအပ်လာတဲ့အခြေအနေတွေကိုအလေးထားပြောသွားပါတယ်လာအိုဝန်ကြီးချုပ်ထောင်လုံးစီဆိုလစ်ကတော့ရေအားလျှက်စစ်စီမံကိန်းတွေကိုရေရှိဖွံ့ဖြိုးတိုးတက်ရေးပေါ်အခြေခံပြီးတည်ဆောက်မယ်လို့ဂရီဘေးပြောဆိုပါတယ်လာအိုနိုင်ငံဟာဆာယာဘူရီနဲ့ဒွန်ဆာဟောင်းဆယ်ရီအပါအဝင်အငင်းဘွားဝယ်အရှိဆုံးဆယ်ရီကိုတည်ဆောက်နေတည်ဆောက်ဖို့စီစဉ်နေတာပါ2040ပြည့်နှစ်ရောက်တဲ့အခါငါးအရေအတွက်ထောက်ဝက်ကျော်ဆုံးရှုံးသွားမယ်လို့လေးလာချက်ရဲ့နမူနာအခြေအနေအ ਨੇ စုံနှစ်ခုမှတွေ့ရှိထားတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာကလည်းဆယ်ရီနဲ့ပတ်သက်ပြီးဘာမှမပြောပါဘူးထိပ်သီးအစည်းအဝေးမနိုင်ငံသတင်းဘက်မှ MRC ကောင်စီရဲ့လေ့လာမှုမှတွေ့ရှိချက်တွေအပေါ်သိပ္ပံပညာရှင်တွေသူတေတီတွေအရက်ဖက်လူမှုအဖွဲ့တွေနှစ်ရက်ကြာစမ်းစစ်သုံးသပ်ခဲ့ကြပါတယ်ကီလိုမီတာရာပေါင်းများစွာရွှေ့ပြောင်းသွားလာနေထိုင်တဲ့ငါးမျိုးခွဲအများပြားစိုးရွားတဲ့တက်ရောက်မှုခံစားရပြီးတခြားအန်ဒရယ်ရှိတဲ့ရေတရွာမျိုးခွဲတွေဝင်ရောက်ကြီးစိုးလာမယ်ဆိုတာသူတေတီတွေတွေ့ရှိခဲ့ပါတယ် MRC ဥတည်မှုအဖွဲ့တဘာဝဘဝင်းချင်းဆိုင်ရာရာရှိချုပ်ဆိုနမ်ကထိပ်သီးအစည်းအဝေးပြင်ပမှာအခုလိုပြောပါတယ
်ဒီဆယ်ဆက်တစ်ခုအပြင်တရုတ်နိုင်ငံကဆယ်ရီတခြားနိုင်ငံကဆယ်ရီအားလုံးတိစောက်ပြီးရင်တော့2040ပြည့်နှစ်ရောက်တဲ့အခါမှာထိုင်းတို့လာအိုတို့မှာဒီငါးမျိုးစိတ်တွေပျောက်သွားတာတွေ့ရပါလိမ့်မယ
်။ဗီယက်နမ်ကလွဲလို့ကျန်တဲ့မဲခေါင်မြစ်ကော်မရှင်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ဟာ2040ပြည့်နှစ်မှာဒေါ်လာဘီလီယံပေါင်းများစွာကျဆင်းသွားပွဲရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။